ပါကစ္စတန်နိုင်ငံမှာတော့ဝင်းကြီးချုပ်အစ်အဖြစ်ရှာဟီဒ်ဟာခန်အဘာစီအင်္ဂါနေ့ကကြမ်းတက်စာချိန်ဆခဲ့ပါတယ်။အဂတိလိုက်စားမှုဆွဲချက်တွေကြောင့်နော်ဝတ်ရှာရစ်ဝင်းကြီးချုပ်တာဝန်ဆက်မယူသင့်ဘူးလို့တရားလွှတ်တော်ချုပ်ကပြီးခဲ့တဲ့သတင်းပတ်မှာဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာမစ္စတာရှာရစ်နှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဝင်းကြီးချုပ်တဲ့အဘာစီဟာဝင်းကြီးချုပ်ဟောင်းရှာရစ်ကိုအမာခံထောက်ခံသူဖြစ်တယ်လို့လက်ရှိအာဏာရပါကစ္စတန်မွတ်စလင်လိဂ်နော်ဝတ်ပါတီရဲ့အကြီးအကဲဖွဲ့ဝင်ဖြစ်ပါတယ်။နိုင်ငံရဲ့ရေရှည်ဝင်းကြီးချုပ်အဖြစ်ဒီဝင်းကြီးချုပ်ဟောင်းနော်ဝတ်ရှာရစ်ရဲ့ညီရှာဘတ်ရှာရစ်ကိုတာဝန်ပေးဖို့အတွက်အာဏာရပါတီကလိုလားတာပါ။ဒါပေမဲ့လွှတ်တော်မှာလက်လက်သွားတဲ့နော်ဝတ်ရှာရစ်နေရာမှာအစားထိုးမဲ့သူရွေးချယ်မှုတွေစတင်ဖို့45ရက်လောက်ဆောက်ရမှာဖြစ်ပါတယ်။သူအနေနဲ့45ရက်ပဲဖြစ်ဖြစ်45နာရီပဲဖြစ်ဖြစ်ဝင်းကြီးချုပ်တာဝန်ယူရတဲ့ကာလအတွင်းမှာနိုင်ငံအတွက်အရေးကြီးတဲ့ကိစ္စတွေကိုဆောင်ရွက်သွားမယ်လို့ကြမ်းကြိမ်ပွဲမှာမစ္စတာအဘာစီကပြောကြားသွားပါတယ်။အမတ်342ယောက်ရှိတဲ့အောက်လွှတ်တော်မှာ PMLN ပါတီအမတ်တွေကအများစုလွှမ်းမိုးထားပြီးတော့အင်္ဂါနေ့အစောပိုင်းကမဲခွဲခဲ့တာမှာမစ္စတာအဘာစီကိုထောက်ခံမဲ221မဲရရှိခဲ့ပါတယ်။